Christmas ပွဲတော်ကိုကမ္ဘာတစ်ပတ်ကျင်းပဖို့ပြင်ဆင်နေချိန်မှာ Christmas ဆိုတဲ့ဝေါ်ဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L I K E like ကတူရာ T U R K E Y S turkeys ကကျစင်တွေVOTING, voting ကမဲပေးတာထောက်ခံတာ FOR, for ကအတွေ EARLY, early ကစောတာ CHRISTMAS, Christmas က Christmas ပွဲတော်ဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပဲကတော့ကျစင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျစင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာဒီလိရှိလို့ကျစင်တွေက Christmas စောစောကြပါစေလို့ဆုတောင်းလို့ဖြစ်နေတယ်ဆိုရင် idiom ဆိုတဲ့သဘိုက်ဒီပဲကတော့ကိုဘဝဆုံးရှုံးရလေအောင်ကိုတိုင်ကမြန်မြန်ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီနေ့တော့ကိုဘဝပစ္စည်းရာပစ္စည်းကြောင့်ဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကို့ကျမစိုးကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်ပ
ါ If you guys keep drinking and gambling it'll be like turkeys voting for early Christmas
ကိုဆက်လက်ကြင်ပြပြီးမှာကတော့
cancel someone's Christmas
ဖြစ်ပါတယ်စာလုံးပေါင်းက C A N C E L cancel ကပယ်ဖျက်လိုက်တာဖျက်သိမ်းလိုက်တာSOMEONE apostrophe S someone's got လူတူတယောက်ရဲ့ CHRISTMAS Christmas ကChristmas ပွဲတော်ဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့လူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တာပေါ့ကမ္ဘာတစ်ပတ်မှာ Christmas ပွဲတော်ကိုလူတွေဒီနေ့တခါဆင်နွှဲရမှာလူတူတယောက်ရဲ့ Christmas ပွဲတော်ကိုဖျက်သိမ်းလိုက်တယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုချုပ်ငြိမ်းစေတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလူဘဝမှာနောက်ထပ် Christmas ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့အဲ့ဒီလူဘဝပြစ်အောင်လုပ်တဲ့သဘောမျိုးလေးဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I was scared because he said he's going to cancel my Christmas he must be mad at me
ကျွန်တော်ကသူကတတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်ကျွန်တော်ကသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ I was scared because he said he's going to cancel my Christmas he must be mad at me
ကိုနောက်ဆုံးတင်ပြပေးမှာကတော့
white christmas
ဖြစ်ပါတယ်စာလုံးပေါင်းက w h i t e white ကအဖြူရောင် c h r i s t m a s christmas ကပွဲတော်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December 25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အတိုင်းနှင်းကြလေရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူဖွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရေလို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်ဒါကြောင့် White Christmas ရေ idiom အသုံးကတော့ Christmas နေ့မှာနှင်းကြတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm hoping this year will be a white Christmas. My kids are looking forward to playing with snow.
ဒီနေ့ Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေ။ကျွန်တော်ကလေးတွေကနှင်းနဲ့ဆော့ကျင်ကြတယ်လေလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
ဒီတဲ့ပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Like turkeys voting for early Christmas, cancel someone's Christmas, white Christmas.
Do ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်းမျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။